မြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဖြစ်တဲ့သမ္မတဒေါနယ်ထရမ့်အဆိုပြုတင်သွင်းခဲ့တဲ့သောမတ်အယ်ဗိုက်ဒါကိုအမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှဗိုလ်တစ်ဖူးနေမင်းကအွန်လိုင်းကနေတဆင့်ကျမ်းစာပွဲပြုလုပ်ခဲ့ပါတယ်။သူဟာမြန်မာနိုင်ငံဆိုင်ရာသမ္မတကြီးစကော့မာရှယ်နေရာမှာတာဝန်ယူရမှာဖြစ်ပါတယ်။မစ္စတာဗိုက်ဒါဟာအမေရိကန်ရဲ့မူဝါဒနဲ့တောင်အာရှအာရှတိုက်အလဲပိုင်းနိုင်ငံတွေနဲ့ဆက်ဆံရေးဆိုင်ရာအကြီးအကဲအရာရှိဖြစ်တဲ့တာဝန်ထမ်းဆောင်သူတူဖြစ်ပါတယ်။ပြုပြင်ပြောင်းလဲရေးတချို့ကိုမြန်မာနိုင်ငံရတားစုအနေနဲ့အောင်းအောင်းမြင်းမြန်းဆောင်ရွက်နိုင်ပေမဲ့လည်းကြံ့ကြာတာတွေရှိနေတယ်လို့တချို့နေရာတွေမှာရပ်တန့်တာတွေရှိနေတဲ့အကြောင်းအွန်လိုင်းကြားနာပွဲမှာသူကပြောဆိုခဲ့ပါတယ်။သူပါဝင်နိုင်ငံ၅ခုမှာတာမတ်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်မှုအဆိုပြုခံထားရသူ၅ဦးကိုခန့်ထားရတဲ့အတွက်ဗိုလ်တစ်ဖူးနေ့ကပြုလုပ်တဲ့ကြားနာပွဲမှာသောမတ်ဗိုက်ဒါကမြန်မာပြည်သူတွေရတဲ့နဲ့ငြိမ်းချမ်းရေးနဲ့ကျော်ဝှချမ်းသာမှုအတွက်မြန်မာပြည်သူတွေနဲ့လက်တွဲဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုရဲ့ကိုစားတာဝန်ယူခွင့်ပေးရေးအဓိကအထားပြောဆိုခဲ့တာပါ။မစ္စတာဗိုက်ဒါဟာပြီးခဲ့တဲ့နှစ်တွင်းအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊နီပေါ်၊သီရီလင်္ကာ၊ဘူတန်နဲ့မော်လ်ဒိုက်နိုင်ငံဆိုင်ရာဒုလက်ထဝန်ကြီးဖြစ်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ဒါ့အပြင်နိုင်ငံခြားရေးဝန်ကြီးဌာနရဲ့မြန်မာနိုင်ငံဆိုင်ရာရန်ကုန်တန်ရုံမှလည်းလက်ထအကြီးအကဲဖြစ်တဲ့တာဝန်ယူခဲ့သူပါ။သောမတ်ဗိုက်ဒါဟာ2014ခုနှစ်ကနေ2018ခုနှစ်အထိအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာအမေရိကန်ကောင်စစ်ဝင်ချုပ်မဖြစ်ခင်မြန်မာနိုင်ငံဆိုင်ရာတန်ရုပ်ဒုတိယအကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့ပါတယ်။ဒါကြောင့်လဲတောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့ကောင်းကောင်းသိထားတဲ့သူတဦးကိုမြန်မာနိုင်ငံအတွက်ပထမဆုံးတန်မှတ်ဖြစ်ခန့်အပ်တာမျိုးဖြစ်လာနိုင်ပွဲရှိတယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ကြပါတယ်။